တချိန်တုန်းကဒီမိုကရေစီအစိုးရအနေနဲ့တပါတီအာဏာရှင်ဆန်ဆန်တစ်ဖက်သက်လှုပ်ဆောင်မှုတွေကြောင့်တပ်မတော်ကအာဏာသိမ်းယူခဲ့ရတဲ့အဖြစ်မျိုးအနာဂတ်မှာမဖြစ်ဖို့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့သမိုင်းသင်ခန်းစာယူသင့်တယ်လို့တပ်မတော်သားကိုယ်စားလှယ်ကဒီကနေ့ပြည်ထောင်စုလွှတ်တော်မှာပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဥပဒေအတိုင်းမလုပ်ဘူးဆိုရင်အန်ဒီရကြီးတယ်လို့လည်းတပ်မတော်ကိုယ်စားလှယ်ဘက်ကသတိပေးပါတယ်နိုင်ငံရေးအကဲခတ်တွေကတော့ဖွဲ့စည်းပုံပြင်ဆင်ရေးမှာတစ်ဖက်နဲ့တစ်ဖက်တင်းမာနေရင်လိုရာခရီးမရောက်နိုင်တာကိုသတိပြုဖို့ထောက်ပြကြပါတယ်ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့ပြည်တော်စုလွတ်တော်မှာကရင်ပြည်နယ်မဲဆန္ဒနဲ့အမှန်ငါးကစိုင်းတန်းနိုင်အပါအဝင်တခြားပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေတင်ပြထားတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့ဆွေးနွေးတာမှာအခုလိုတက်မတော်သားလွတ်တော်ကိုယ်စားလှယ်ကတင်ပြခဲ့တာဖြစ်ပါတယ်
။မြန်မာတမိုင်းဖြစ်ရတဲ့ဖြစ်ရတဲ့ခုကိုထုံထုံတင်ပြရပါလိမ့်။စင့်ခေါ်ပြီးဖြစ်တဲ့လွတ်တော်အစည်းအဝေးကိုဝင်ကြီးချုပ်ဦးနုနဲ့နိုင်ငံတော်တမတော်ဦးဝင်းမောင်တို့ကကြိုးကြောင်ဖော်ပြချက်မရှိဘဲပယ်ဖျက်ခြင်းကြောင့်ဒီမြဖဆပလအဖွဲ့ချုပ်လုံမှုဆောင်အဖွဲ့က1958ခုနှစ်ဩဂုတ်လ22ရက်နေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ရမှာပါလီမန်ကိုမိမိအာဏာတည်မြဲရေးအတွက်မိမိခပိုက်ဆောင်ဖွဲ့စည်းခဲ့လို့သဘောထားကမှောက်လုံမှောက်လန်လုံလန်ပြုကျင့်လျက်ရှိရာဒီလိုပြုကျင့်ခြင်းဟာဤတော်စုမြန်မာနိုင်ငံတော်မှာပါလီမန်ဒီမိုကရေစီစနစ်ကျဆောက်အောင်ကာယကံမြောက်ကျူးလွန်ခြင်းဖြစ်တယ်ဟုဝေဖန်ပြစ်တင်ထုတ်ပြန်ခဲ့မှုကိုအထူးသတိပြုနိုင်ဖို့ထုတ်လုပ်တင်ပြရပါ
ဒုတိယပုံမူကြီးမျိုးထွန်းအောင်ကခုလိုတင်ပြဆွေးနွေးခဲ့တာပါဒီလိုဆွေးနွေးကြရတဲ့ပတ်သက်လို့လွှတ်တော်မှာအနာရပါတီ NLD ဘက်ကတော့ဆွေးနွေးချက်ကိစ္စနဲ့မသက်ဆိုင်တာကြောင့်ဆိုပြီးဒီဆွေးနွေးချက်ပေါ်ကန့်ကွက်ခဲ့တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအစီအစဉ်တွေနဲ့ပတ်သက်လို့လက်ရှိလွှတ်တော်တက်တန်းအတွင်းမှာအပြီးသက်ဆောင်ရွက်မဲ့အကြောင်းပြည်တော်စုလွှတ်တော်နာယကဦးတီခွန်မြတ်ကပြောဆိုခဲ့တာရှိပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကအဟန့်တားဖြစ်နေတယ်လို့ဝေဖန်ခံနေရတဲ့တက်မတော်ဘက်ကတော့လိုအပ်ရင်ပြင်ဆင်တာတွေကိုထောက်ခံသွားမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းတက်မတော်သားကိုယ်စားလှယ်တွေအနေနဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြင်ဆင်လိုတဲ့အချက်တွေကိုထောက်ခံပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။နိုင်ငံရေးအကဲခတ်တွေဘက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးမှာတစ်ဖက်နဲ့တစ်ဖက်တင်းမာနေရင်လိုရာခရီးမရောက်နိုင်တာကိုသတိပြုဖို့ထောက်ပြနေကြပါတယ်။ဒီလိုအခြေအနေမျိုးကိုကြော်လွားဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်တိုင်းပြည်အကျိုးအတွက်အသေးချာရှေ့ရှုဖို့တိုက်တွန်းလိုက်သူကတော့နိုင်ငံရေးလေလာတုံသက်သူဒေါက်တာရံမျိုးသိမ့်ပ
ါတကယ်တမ်းကတော့တော့နိုင်ငံရေးရတော့ညှိနှိုင်းဆွေးနွေးပြီးတော့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ချင်းကပ်အပြေရှာနိုင်မှုကအရေးကြီးတယ်လို့မြင်တယ်နော်ဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်ဒီအနေနဲ့လည်းပဲဟုတ်လားဒီသူတို့နေ့စဉ်ဟုတ်လားရွတ်ဆိုနေတဲ့သစ္စာဒိဋ္ဌိမှာပါတယ်လို့ပဲเนาะငါနိုင်ငံတော်ငါနိုင်ငံသားအတွက်ကိုရှေ့တန်းတင်ပြီးတော့ဟိုကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအတွက်အကောင်းဆုံးဖြစ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြင်ဆင်မှုတွေကိုဖော်ဆောင်နိုင်မှုအတွက်အမျှော်မြင်ရှိရှိနဲ့ညှိနှိုင်းဆွေးနွေးအပြေရှာနိုင်မှုမဖြစ်မနေလိုအပ်တယ်လို့မြင်ပါတယ
်နိုင်ငံရေးစီးပွားရေးလေလာတုံသက်သူဦးမင်းခင်ကတော့နှစ်ဖက်ဘုံသဘောတူညီချက်ရအောင်ညှိနှိုင်းလှုံ့ဆော်ဖို့လိုအပ်နေပြီလို့ထောက်ပြသွားပါတယ
်ဒီချက်ကထိပ်ပိုင်းကဒီညှိနှိုင်းခြင်းနဲ့ဒီဘုံကျိုးစီဝါဘယ်လိုသွားမယ်ဆိုရေးပြီးတော့အဲ့ဒီပုံမှာတကယ်ကြက်တင်နိုင်တယ်ဆိုရင်တော့ဟိုအပြေရနိုင်တယ်။ဒါတော့မဖြစ်နိုင်မယ်ねကျိုးစီဝါမတူတဲ့ရှိတော့ကနေသွားနေကြတော့ပြည်လည်အောင်ရှင်းမှုမလဲဘူး။အဲ့ဒီကနောက်တစ်ဆင့်ကြရမှာမြင်နေတဲ့အမြင်တွေခံယူနေတဲ့အတွေ့အကြုံတွေသဘောထားတွေပေါ့နော်။အဲ့ဒီကိုသွားရမယ်။
အတိုက်ခံပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီစတင်ဖွဲ့စည်းချိန်မှာဥပဒေနဲ့မကိုက်ညီကြောင်းကန့်ကွက်ခဲ့တာတွေရှိခဲ့ပါတယ်။တက်မတော်သားလွှတ်တော်ကုစလေတွေဘက်ကလည်းပူးပေါင်းကော်မတီရဲ့ဆွေးနွေးမှုတွေမှာပါဝင်ဖို့ညှင်းဆန်ထားသလိုရခိုင်တိုင်းရင်းသားကုစလေအချို့ကတော့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကနေနှုတ်ထွက်ထားတာတွေရှိပါတယ်ရှင်။